အမေရိကန်မှာတော့ Super Tuesday လို့ခေါ်တဲ့ American ပြည်ပပါတီတွေအတွင်းသမ္မတလောင်းပနမရွေးဝဲတွေကိုနေရာနှံ့ဒီနေ့စလုပ်နေပါပြီ။ American ပြည်ထောင်စုမှာ Super Tuesday လို့ခေါ်တဲ့ပါတီတွေသမ္မတလောင်းပနမရွေးချယ်ပွဲတွေဒီနေ့အင်္ဂါနေ့မှာပြည်내15ပြည်내နဲ့ American ပြည်ထောင်စုအုပ်ချုပ်မှုအောက်မှာရှိတဲ့ Samoa ကျွန်းတွေမှာကျင်းပလိုက်တာပါ။ Democrat Party အတွက်လက်ရှိသမ္မတ Joe Biden တူဦးတဲ့ဦးဆောင်နေပေမဲ့ Republican Party အတွက်ကတော့သမ္မတဟောင်း Donald Trump နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီတို့နှစ်ယောက်ရှင်ပြိုင်နေကြတာပါပြီးခဲ့တဲ့3လအတွင်း Republican Party အတွင်းသမ္မတလောင်းရွေးကောက်ပွဲ17နေရာရှင်ပြိုင်ခဲ့တာမှာ Donald Trump က10နေရာနိုင်ရထားပါတယ် Republican Party ကိုစားပြုသမ္မတဖြစ်ဖို့ဇူလိုင်လနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာပြည်내နဲ့အသီးသီးနဲ့အုပ်ချုပ်ရေးနယ်မြေတွေကိုစားပြုတဲ့ပါတီကိုယ်စားလှယ်1215ရောက်ရဲ့ထောက်ခံမှုလိုပါတယ်အခုအချိန်ထိကျင်းပပြီးတဲ့ပနာမရွေးကောက်ပွဲတွေအရဒေါ်နယ်ထရမ့်ကကိုယ်စားလှယ်256ယောက်ထောက်ခံမှုရရှိနေပြီးနီကီဟေလီကတော့48ယောက်ရထားပါတယ်ဒီနေ့စူပါ Tuesday အင်္ဂါနေ့ရွေးကောက်ပွဲတွေမှာအပြတ်သက်အရေးနင်းခဲ့မယ်ဆိုရင်တော့နီကီဟေလီကိုပါတီတွင်သမ္မတလောင်းဖြစ်ဆက်မပြိုင်တော့ဖို့ဖိအားပေးမှုတွေပုံများလာနိုင်ပါတယ်စူပါ Tuesday ရွေးကောက်ပွဲအချိန်တွေမဲယုံကနေတရက်သတင်းပေးပို့ချက်တွေကိုနောက်ပိုင်းမှာထုတ်လင်းဖို့ရှိပါသေးတယ်ခင်ဗျ